အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမြန်မာအရေးနဲ့ပတ်သက်ပြီးသူ့ရဲ့ launch case အတွင်းဒေတာရင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဒါပြင်အိန္ဒိယအနေနဲ့မြန်မာအချက်တဲအတွက်တွေ့ဆုံဆွေးနွေးရေးနီးလမ်းတွေပဲအပြေရှာဖို့အတွက်ခိုင်ခိုင်မာမာရပ်တည်နေတယ်လို့အိန္ဒိယနိုင်ငံရဲ့အတွင်းဝန်ဂျက်တီမာဇမ်တာကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဝန်ကြီးချုပ်မိုဒီဟာလာအိုစ်ကဦးစီးချင်းပါမယ့်2022ကျင်းမြောက်အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်အောက်တိုဘာ10ရက်က7ရက်အထိဗီယင်ဂျန်းကိုသွားရောက်မှာဖြစ်ပါတယ်ဒေတာရင်းထိတ်တန့်ခေါင်းဆောင်တွေနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ဖို့ရှိတဲ့အတွက်မြန်မာအရေးကိုဦးစားပေးပြီးဆွေးနွေးမယ်လို့မျှော်လင့်ရကြောင်းလည်းပြောပါတယ်မြန်မာအရေးအတွက်အာဆီယံအချက်၅ချက်ပါဘုံသဘောတူညီချက်ကိုရောအိန္ဒိယနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အာဆီယံအထူးကိုယ်စားလှယ်လှုပ်ဆောင်မှုအတွက်ပါထောက်ခံကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့၃နှစ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခြေအနေဟာတင်းမာနေစေဖြစ်ပြီးအကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာဟာဒေတာရင်းလုံခြုံရေးအတွက်ဆိုရင်စရာဖြစ်လာတယ်လို့လည်းပြောပါတယ်